ဒီကိနေမြောက်ပိုင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေကပထမအတုပ်အနေနဲ့ဟိန္ဒူဒုက္ခသည်450ပြန်ခေါ်မယ်ဆိုရက်မြန်မာဘက်ကအစီအစဉ်နဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဘာမှမသိရှိရသေးဘူးလို့ပြောဆိုလိုက်ပါတယ်။ဒီအစီအစဉ်နဲ့ပတ်သက်လို့မြန်မာဘက်ကအကြောင်းကြားချင်းမရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာဟီရူဟတ်က VOA ဘင်္ဂလားဌာနကိုဒီကနေ့တောက်ကြနေမှာပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာဘက်ကပေးပို့လိုက်တဲ့ဒုက္ခသည်တွေရဲ့ကိုယ်ရေးအချက်အလက်အထောက်အထားတွေဖြည့်ဆွက်နိုင်ဖို့စီစီရှောက်လာပုံစံတွေကိုဘင်္ဂလားဒေ့ရှ်ဘက်ကလက်ခံရရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရှာဟီဒူဟိုက်ကပြောပါတယ်။ဇန်နဝါရီလပထမပတ်မှာတွေ့ဆုံဖို့စီစဉ်ထားတဲ့ဘင်္ဂလားဒေ့ရှ်မြန်မာပူးတွဲလုပ်ငန်းကော်မတီအစည်းအဝေးနဲ့ပတ်သက်ပြီးအတည်ပြုချက်ဆောင်ဆိုင်နေတယ်လို့လည်းဆိုပါတယ်။ဒုက္ခသည်တွေနေရရင်ပြန်မပို့ခင်ဘင်္ဂလားဒေ့ရှ်မြန်မာပူးတွဲလုပ်ငန်းကော်မတီအနေနဲ့နောက်ထပ်တစ်ကြိမ်အစည်းအဝေးလုပ်ဖို့လိုအပ်နေပါသေးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းကအခြေအနေတွေဟာတရားမျှတမှုမရှိသေးတာကြောင့်ရွှေကြော်ရီရခိုင်ပြည်နယ်ကိုဘေးကင်းလုံခြုံစွာနဲ့ရေရှည်မှပြန်သွားနိုင်ဖို့ကိစ္စအပေါ်မှာကျွမ်းကျင်သူတွေနဲ့ကုလသမဂ္ဂအေဂျင်စီတွေကတော့တန်ကြာရှိနေကြပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေတွေဟာဘေးကင်းလုံခြုံစွာနဲ့ရေရှည်ပြန်သွားနိုင်တဲ့အနေအထားမရှိပါဘူး။ဒုက္ခသည်တွေဟာဆက်ပြီးထွက်ပြေးနေတုံးပဲဖြစ်ပါတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ဒုတိယအကြီးအကဲကယ်လီကလမန့်ကလည်းပြောလိုက်ပါတယ်ခင်ဗျာ။